ကချင်ပြည်နယ်မှာဒီရက်ပိုင်းအတွင်းမြန်မာတပ်မတော်ကစစ်အင်အားတိုးချလာတာကြောင့်လာမယ့်မိုးရာသီကာလမှာထိုးစစ်တွေရှိလာနိုင်တယ်လို့ KIA တပ်စစ်ကောင်းဆောင်တချို့ကသုံးသပ်ပါတယ်။ KIA ကချင်တပ်မဟာရှိတရင်ငါးနယ်မြေဖြစ်တဲ့မွန်ညင်းမြို့ဘက်မှာအစိုးရတပ်ကစီရင်ပြင်ဆင်မှုတွေလုပ်နေတာကိုကြည့်ရင်လာမယ့်ကာလအတွင်းတိုက်ပွဲတွေပြင်ထန်လာနိုင်တယ်လို့ဒေသခံတွေကသုံးသပ်ပြီးစိုးရိမ်နေကြတာပါ။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါ
။ကချင်ပြည်နယ်နဲ့စကိုင်းတိုင်းနယ်စပ်ဖြစ်တဲ့မွန်ညင်းမြို့ဘက်မှာအစိုးရတပ်က KIA တပ်ရင်း9နင်မီတဲကိုမေလ16ရက်ဒီကနေ့လေကြောင်းကနေဘုံကျဲတိုက်ခိုက်သွားတယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ6တပ်မမှုဘုံမူကြီးဇော်ကွန်းက VOU ပြောပါတယ
်ဒီနေ့တပ်ရင်းက9နင်မီဘက်မှလေရင်ပြန်နဲ့ဘုံသွားကျဲတဲ့အစိုးရတပ်ကပေါ့ငါကဟိုမူရင်းမြို့နယ်ဖြစ်မဲ့အခုကရာဒီဝတ္ထုအခြေအနေကကောင်းနေတယ်
မြမတမတော်ကအခုလိုဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့မေးမြန်းဖို့တမတော်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ကချင်ပြည်နယ်ထဲမှာအစိုးရတပ်ကစီရင်အင်အားအပြောင်းအရွှေ့လုပ်နေတယ်လို့မွန်ညင်းမြို့မှာဒီကနေ့စစ်အင်အားတိုးချလာတာတွေ့ရကြောင်းဒေသခံကိုပညာကပြောပါတယ
်။နေကြီးနာကနေပြီးတော့ကျော်လိုင်စာဘက်ကိုသူတို့အတင်ကားလေးစီးနဲ့စစ်ကားနဲ့စင်းပေါ့နော်။အင်အားတိုးချချတာရှိတယ်။ကျွန်တော်တို့မွန်းကြီးမှာလည်းဒီကနေ့လေးနိုင်ခွဲနာမခါကအင်အားတရာလောက်ပူသားနေဆင်းပြီးတော့မွန်းကြီးမှာအင်အားတို့လာရှိတယ်။အဲ့ဒီမွန်းကြီးမှာတိုးတဲ့အင်အားကတော့မွန်းကြီးမှာရှိမလားသို့မဟုတ်တနိုင်ဖက်တူတော့ဆက်သွားမလားဆိုတော့ကျွန်တော်တို့မသိရသေးဘူး။နေကြတာတော့တဲ့အင်အားကတော့နေ့စဉ်နေနေတိုးတာအမြင်နေရတယ်ပေါ့နော်
။မြောက်ပိုင်းစစ်တပ်တန်းချုပ်မှာမကြသေးခင်ကတိုင်းမှုအပြောင်းလဲဖြစ်ခဲ့ပြီးတိုင်းမှုအစ်စ်ဖြစ်လာတဲ့ဘုံမှုချုပ်တေးစားကျော်ရဲ့သတင်းစာရှင်းလင်းပွဲမေခွန်းနေအရာလာမယ့်မိုးရာသီကာလမှာကချင်ဒေသတွင်းအစိုးရတပ်ရဲ့ထိုးစစ်တွေတိုးလာနိုင်တယ်လို့ KIA ဘုံမူကြီးဇော်ကွန်းကသုံးသပ်ပါတယ်
။အေးဟိုတနေ့မပခတိုင်းမုံရဲ့ဒရင်းစာရှင်းလင်းပွဲကလည်းအလုံးကြားမိမယ်ထင်တယ်။မပခတိုင်းမုံအတိပြောတဲ့စကားအရဆိုတော့ယာဒီမိုးရာသီပဲဖြစ်ဖြစ်နေရာဒီပဲဖြစ်ဖြစ်သူကပြည့်ရှင်းမဲ့ရှင်းမဲ့ဆိုတဲ့သဘောတည့်ရောက်တယ်လို့ယောဂအလိုပဲနားလေတယ်လေ။အာကျွန်တော်ကအကျိုးသတ်ခံချထားတဲ့နေရာမှာရန်သူတွေဝင်လာတော့ခုခံဖို့အတွက်တော့ရှင်းပြမို့အဲ့လိုတော့ရှိထားတယ်
။တကယ်တော့ကချင်ဒေသတွင်းဖြစ်နေရတဲ့လက်ရှိစစ်ပွဲတွေဟာတယန်ဇာတဘော်အခြေခံတဲ့စစ်ပွဲတွေဖြစ်တာကြောင့်တရားဥပဒေစိုးမှုကြာဆင်းလာသလိုဒေသခံတွေစိုးရိမ်စိတ်ပိုတိုးလာနေတယ်လို့ကိုပညာကပြောပါတယ်
။ဟုတ်ဘုရင်လည်းပြောရင်မုန်းကြီးရဲ့အရှိတော်မှာလည်းဟာတိတော်ရှိတယ်ဒီပြည်သားတာရှိတယ်မုန်းကြီးရဲ့နောက်ဘက်မှာဆိုလည်းဗျာကျောင်းအင်းတော်ကြီးနဲ့ကျွန်တော်တို့ရွှေထွက်တယ်ကြောက်ထွက်တယ်အဲ့ဒါလိုပဲကျောင်းနမ်ချီနဲ့ရှိတယ်ဗျာဒီမှာလည်းကြောက်စင်းထွက်တယ်အဲ့ဒါတို့ပြီးမှမဲ့နေရာတွေမှာဗျာပြည်သားတာနေရာမှာပဲတိုက်ပွဲတွေဆိုဖြစ်ကြနေမယ်ဆိုတော့ဖြစ်ကြမှာပဲဗျာကျွန်တော်ထင်ပါတယ်အဲ့ဒီခုလက်ရှိမပါကတိုင်းမူကြောင်းလဲရင်လက်ရှိစစ်အင်အားအလုံးစုံဖြစ်တာနဲ့ဆိုတော့တိုက်ပွဲကတော့ရှောင်လို့ရမယ်မထင်ဘူးကျွန်တော်တို့ဖြစ်နေမယ်မျိုးပေါ်ရိုက်ခတ်မှုရှိမရှိပဲပေါ့အတိအကျတော့နေရွာလေးတွေကတော့နည်းနည်းဆိုးရင်ရတယ်ဗျ။အော်တိုက်ပွဲပြင်းထန်လာနိုင်တယ်ဗျ။ဆိုတော့အခုတိုက်ပွဲတွေဖြစ်လာတဲ့အခါမှာတော့ကြောက်စည်းကွက်ပြတ်သွားတာကြောင့်ဒီမှာတော့ခိုးဆိုးလူရတဲ့ကြေကနာလေးတွေတော်တော်တိုးလာတယ်ဗျ။ဥပဒေစိုးမိုးမှုမရှိဘူးပေါ့ဗျ။အဓိကတော့
မေလ15ရက်နေ့မနေ့ပိုင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမုံကုတ်ဒေသမှာအစိုးရတပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီကရက်စနေနေ့တုန်းကလည်း KIA နဲ့ DNLA တပ်တွေကငူဆယ်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်တယ်လို့တနင်္လာနေ့ကလည်းမူဆယ်နဲ့နန်းဖက်ကကြားမှာအစိုးရတပ်နဲ့ DNLA တပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာစစ်ရေးတင်းမာမှုအရှိန်မြင့်လာနေတာဖြစ်ပါတယ်ခင်ဗျာ။